ရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းစည်းရုံးကိုခုချိန်ထိတိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။ပယ်ချခံရတဲ့ကိုယ်စားလှယ်တွေပြန်ပြီးအယူခံဝင်နေတာကြောင့်ဖြစ်တယ်လို့သိရပါတယ်။ဒါပေမဲ့စက်တင်ဘာလတတိယပတ်ထဲမှာတော့အပြစ်သက်ထုတ်ပြန်ပေးနိုင်မယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ရန်ကုန် VOA ရုံးကသတင်းထောက်မမေခါကဒီအကြောင်းကိုစုံစမ်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
လာမယ့်ယူကပွဲမှာပါဝင်ရှင်ပြိုင်ဖို့တနိုင်ငံလုံးကကိုယ်စားလှယ်လောင်း6000ကျော်လျှောက်ထားရမှာ80ကျော်ပဲခံရတယ်လို့ကနအူးသတင်းတွေထွက်ခဲ့ပေမဲ့တိကျမှုမရှိသေးဘူးလို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရင်းမှုဦးမြင့်နိုင်ကပြောပါတယ်။ပဲချခံရတာနဲ့ပတ်သက်ပြီးဦးမြင့်နိုင်က VOE ကိုခုလိုပြောခဲ့တာပါ။အ
ဲ့ဒါအပြည့်ပြည့်ရကျော်ဆိုတော့မဟုတ်ပါဘူး။ကမတ်ကြီးတော့80ကျော်လောက်ပါဝင်ဖြစ်ပါပဲ။ဟုတ်ကဲ့
။လက်ရှိထုတ်ပြန်ထားတဲ့ကိုယ်စားလှယ်လောင်းတွေပါနယ်မြေ38ခုကကိုယ်စားလှယ်လောင်းတွေအနေနဲ့အယူခံဝင်မှုတွေရှိနေတဲ့အတွက်ထုတ်ပြန်ကြေညာနိုင်ခြင်းလည်းမရှိသေးပါဘူး။ခုလက်ရှိမှာတော့တက်ဆိုင်ရာတိုင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲများနဲ့ခရိုင်ရွေးကောက်ပွဲကော်မရှင်တို့မှအသေးစိတ်ကြေညာထားပေမဲ့အယူခံဝင်တာတွေရှိနေပါသေးတယ်။ဒီပေါ်မှာထပ်တိုးထပ်နှုတ်မှုတွေရှိလာအောင်မှဖြစ်တာကြောင့်စည်ရင်ပေါင်းမလုံနိုင်သေးဘူးလို့ရွေးကောက်ပွဲကော်မရှင်ကအခုလိုပြောပါတယ
်။အပိတ်မဖြစ်သေးဘူးဆိုတာအခုချိန်ကြီးမပြတ်သေးဘူးချိုးစီစဉ်မှုတွေက။အဲ့ဒါကြောင့်မဟုတ်အပိတ်ဆောင်မဖြစ်နိုင်ဘူး။ဒါဆိုစည်စဲမှုကအခုမှထပ်တိုးလဲဆိုရင်ကျွန်တော် plus ထပ်လို့မှာပဲ။ထပ်လျှော့တယ်ဆိုရင် minus ထပ်လို့မှာပဲဒီလိုတော့ရှိနိုင်ပါလေကြာကျွန်တော်တို့လောလောဆယ်လက်ရှိသွတ်တော်ကိုယ်စားလောင်းကတိုင်းဒေသကြီးကတော့ကျွန်တော်မငြိမ်သေးဘူးဖြစ်နေကြလောလောဆယ်ယူကံမပြတ်တာအများစုကြီးတိုင်းဒေသကြီးကဖြစ်နေတော့ကြသူကတော့ဒီဟိုဆရာပြောတဲ့အရေအတွက်မငြိမ်နိုင်သေးပါလောလောဆယ်တော့ပုံစံ30နဲ့ကျင်ညာထားတဲ့ထရန်ကြီးကပုံစံ30နဲ့ကျင်ညာထားတဲ့အရေအတွက်ရတော့ပြည်သူကြီးဆရာပြောလို့တစ်ခုံ၄တုံညာရှိမယ်အမျိုးသားကြီး86ရှိပါမယ်ကြတင်တယ်ကတော့ confirm ဖြစ်နိုင်ပါလေလောဆယ်တော့ဆိုတာကသူကဟိုယူကံနေတော့ထက်လာနေတုံးပဲကြအနေတုံးပဲဆိုတဲ့ခါကြတော့လေဟိုအပြတ်တော့ပြောမရဘူးငါမလောဆယ်အကြမ်းမြင့်တော့ကျွန်တော်တို့ဒါတော့ဟိုဦးလေးဒါဆိုတော့အတီးဖြစ်ပါပြီထပ်တက်လာတဲ့ဆန္ဒပြောတဲ့ဒီဟိုအသနာခံစားတွေပေါ်မူတည်ပြီးတော့ကွန်ပျူတာကြီးကစီစစ်ပြီးတော့ဟိုပြန်ပြီးထက်ပြီးလိုက်တာလည်းရှိနိုင်တယ်ဆိုတော့ဒီကဏ္ဍကတော့ဆန္ဒပြောလို့ရှိနေနိုင်သေးတယ်ကြမငြိမ်သေးဘူးပေါ့နော်
ဒီမိုကရေစီနဲ့လူအခွင့်အရေးပါတီကဦးကျော်မင်းကတော့လာမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း18ဦးပြိုင်ဖို့တင်သွင်းခဲ့ပေမဲ့18ဦးပယ်ချခံရတာနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။18ယောက်မှာ18ယောက်အားလုံးလူပေါ့နိုင်ငံသားလက်မမိဘများဘိုးဘွားများရဲ့နိုင်ငံသားလက်မမပြားနိုင်လို့တဲ့အဲ့ဒါပဲတခုတည်းသောအကြောင်းပြချက်ဘိုးဘွားလက်ထဲမှာနိုင်ငံသားလက်မမရှိတာသမီးဘယ်ကနေဘယ်လိုလုပ်ပြီးတော့လဲဒီနိုင်ငံသားလက်မသူတို့ကိုပေးမလဲကောင်ဝင်ထားတဲ့ခုနှစ်ရက်အတွင်းခရင်ကပေးတယ်ကျွန်တော်တို့တိုင်းနာပြည်နယ်ကိုပြည်နယ်ကော်မရှင်ပြောတာပါအယူခံတယ်ကော်မရှင်ကလည်းအော်ယုံကဟာကတည်ပြုတယ်အဲ့တော့အခုဘ ഹു ကော်မရှင်ကတော့တွားပြီးတော့နည်းနည်းပေါ့ကြိုးကြောင်ပြောရင်ထူးမလားလို့စဉ်းစားနေတယ်တရှုတွေကလည်းဟိုတဦးချင်းပေါ့အယူခံတဲ့သဘောတော့မဟုတ်ဘူးကြိုးကြောင်တင်ပြပြီးတော့ပြန်လေစဉ်းစားပေးပါရန်ဆိုပြီးတော့စာတင်တာရှိတယ
်။လာမယ့်ຫນွေမှာ10ရက်နေမှာကျင်းပမယ်ရွေးကောက်ပွဲအတွက်ခုချိန်ထိဘယ်ပါတီကဘယ်နှစ်ဦးအပယ်ခံရင်ထားရတယ်လဲဆိုတာကိုကော်မရှင်အနေနဲ့တိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့လာမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း1000ကျော်ဝင်ပြိုင်ဖို့စည်ရင်းသွင်းထားတာမှာ10ရက်ပယ်ခံရတယ်လို့ဗဟိုလုံးမှုဆောင်ကော်မတီဦးဝင်းထိန်ကပြောပါရယ်။အချို့ပါတီရဲ့အနေနဲ့ကလည်းယူကန်ဝင်စဲကာလဖြစ်တဲ့အတွက်အသေးစိတ်ထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။လက်ရှိမှာပြည်သူ့လွှတ်တော်အတွက်ကိုယ်စားလှယ်လောင်း1800နီးပါးဝင်ပြိုင်ထားပြီးအမျိုးသားလွှတ်တော်အတွက်1000နီးပါးဝင်ပြောက်ရှင်ပြိုင်ထားပါရယ်။တိုင်းဒေသကြီးအတွက်ကတော့တိုင်းရင်းသားရေးရာဝင်ကြီးတွေအပါအဝင်ကိုယ်စားလှယ်လောင်း3500ကျော်ဝင်ရောက်ရှင်ပြိုင်ဖို့စည်ရင်းသွင်းထားပါရယ်။ဒီလိုစည်ရင်းသွင်းထားတာမှာပယ်ချခံရသူအများစုဟာတိုင်းဒေသကြီးကိုစားပြုကိုယ်စားလှယ်လောင်းတွေဖြစ်ပြီးပယ်ချခံရတဲ့အကြောင်းအရာတွေမှလည်းမိဘနိုင်ငံသားမဖြစ်ချင်းရွေးကောက်ပွဲကျင်းပတဲ့နေ့မှာဥပဒေအရသတ်မှတ်ထားတဲ့အသက်ပြည့်မြို့မှုမရှိခြင်းတွေကြောင့်ပယ်ချခံရတာတွေများတယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ဒီအပြင်နိုင်ငံတွင်းမှာတစ်ဆက်တည်း10နှစ်တာနေထိုင်တာမရှိတာကြောင့်လည်းပယ်ချခံရတာတွေလည်းရှိနေပါတယ်။